မော်ကွန်မြို့မှာတနင်္လာနေ့ညပိုင်းကပြစ်ခတ်မှုတွေဖြစ်ခဲ့တာဟာတအောင်းပလောင်နဲ့ကချင်တိုင်းနာလက်နက်ကိုင်အဖွဲ့တွေဝင်ရောက်လာတာကြောင့်တပ်တွေကပြစ်ခတ်တာလို့ဒေသခံတွေကပြောဝင်မဲ့တအောင်းပလောင်ဖက်ကတော့ညင်ပါတယ်လက်နက်ကြီးလက်နက်ငယ်တွေပြစ်ခတ်တန်းတွေကြားတာကြောင့်ဒေသခံတွေစိုးရင်ထိတ်လန့်ခဲ့ကြတဲ့အခြေအနေနဲ့မိုးကုတ်မြို့ရဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်
။ကချင်ကရင်ရှမ်းစတဲ့ပြည်နယ်တွေမှာရှိတဲ့စစ်တပ်နဲ့ရဲအခြေစိုက်စခန်းတွေပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကတိုက်ခတ်တာတွေရှိနေချိန်မှာပဲမိုးကုတ်မြို့မှာတနင်္လာနေ့ညကပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ည9နာရီကျော်လောက်မှာစပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တန်းတွေပါကြားရတယ်လို့မိုးကုတ်မြို့ကတဦးက VOA ကိုအခုလိုပြောပြပါတယ
်။ဟုတ်ကဲ့ဝန်ကျင်ပါလေစပြီးပနက်တန်းနဲ့ပုံတန်းတွေကြားရတယ်အဲကျူကြပြစ်လိုက်ရလိုက်ပြစ်လိုက်နေလည်းအဲ့လိုကြားတယ်ဗျာကြားပြီးမှဟိုဟာတော့မှဟိုလေ6နာရီဝင်းကျင်လာလက်လက်ကြည့်ပြတာ6နာရီအဲ့လောက်ဆက်ကြည့်တယ်ဗျာပြီးဟို6နာရီ20မိနစ်မှတစ်ခါပြစ်တယ်ဗျာ6နာရီ45မှတစ်ခါပြစ်တယ်ဗျာအားလုံး3ခါပြစ်တယ်ဗျာဟို10နာရီနောက်ပိုင်းတော့ကြားတော့ဘူးဗျာပြစ်တာသူကတော့ပုံကြောက်ကြတာပေါ့ဗျာကြောက်လန့်ကြတာဟုတ်ကဲ့
တခြားမိုးကုတ်မြို့ကတူကတော့ဒီပြစ်ခတ်မှုဟာတိုင်းဒေသနဲ့နိုင်ငံအဖွဲ့တွေဖြစ်တဲ့ TNL တအောင်းပလောင်နဲ့ KNA ကချင်တပ်တွေဝင်ရောက်လာတာကြောင့်စစ်တပ်နဲ့ပြစ်ခတ်မှုဖြစ်တာလို့ပြောပါတယ
်။မသိတာတွေကမနေ့ပိုင်းကရသူကိုယ်နဲ့ရှင်းနိုင်တဲ့ရဲ့ကျူရတာလေ။ရှင်းလုံးတက်နေပြီးတော့နေရာသုံးအောင်တော့အဆက်ပြက်လာပြီဆိုတာလေ။အဲ့ဒါကမြောက်ကြတော့သူကဘလုံးတမထီပေါ့နော်။အဲ့ဒီဘက်ကတကောဝင်နေမော်ဒီဘက်ကဒါပေါ့ငါမေဘက်ကတော့တကောဝင်နေအဲ့ဒါတည်နေလေမတည်နေလေကြည့်ရင်မော်ဝင်တဲ့အချိန်ကဟိုနိုင်ကိုခင်ရှင်နိုင်တော့မှာအမထိတကူဝင်နေမတည်နေအချိန်မြင့်တင်လာတော့သူတင်ရတော့နည်းနည်းကြီးနဲ့ထူရနည်းနည်းကြည့်တယ်သူတို့ကျင်လည်းပြည့်တယ်ပြန်ပြည့်တယ်ပြည့်ပေါ့
နှစ်ဖက်ပြစ်ခတ်မှုတွေကြားအရက်သားတွေထိခိုက်တဲ့တည်မကြားရသလိုဒီနေ့မှာပြစ်ခတ်တန်တွေထပ်မှမကြားရတော့ဘူးလို့လည်းပြောပါတယ်TNL တအောင်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုတအိုက်ကျော်ကတော့မုတ်ကုတ်ဒေသဘက်မှာသူတို့လှုပ်ရှားတာရှိပေမဲ့တိုက်ပွဲဖြစ်တာမရှိသေးကြောင်းပြောပါတယ
်။လှုပ်ရှားမှုတော့ရှိတယ်ဗျာ။ဒီမဖော် everyone တိုက်ပွဲရှိတာမရှိဘူ
း။တမတော်ဘက်ကတော့တိုင်းသားနယ်မြေတွေမှာဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးဒီရက်ပိုင်းမှာထုတ်ပြန်တာတော့မရှိပါဘူး။မုတ်ကုတ်ဒေသဟာ TNL တအောင်းပလောင်တပ်ဖွဲ့နဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းအဖွဲ့တွေအခြေပြုလှုပ်ရှားတဲ့ဒေသဖြစ်ပါတယ်။မင်းညကပြစ်ခတ်တိုက်ပွဲဖြစ်ပုံရပေမဲ့မိုးကုတ်မြို့ထဲမှာဆီယနာတိတ်မှုစန့်ကျင်တဲ့ခြေတက်ဆန္ဒပြမှုတွေဒီကနေ့ဆက်လုပ်နေကြသေးဖြစ်ပါတယ်။မိုးကုတ်ဘက်မှာဆန္ဒပြသူတွေကိုတပ်တွေပြစ်ခတ်လို့တည်ဆုံသူကတော့စုစုပေါင်း12ယောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။အပီလာ12ရက်နေ့ကလည်းမိုးကုတ်မြို့ကရေဘူးဆီယာတော်နဲ့ဖမ်းဆီးခံသူ31ယောက်ကိုတော့တပ်မတော်ကိုအကြီးညိုပြစ်အောင်လုံဆော်လုဆောင်မှုပုံမှန်905ကကြီးနဲ့1003နှစ်စီထပ်မပြီးမန္တလေးကိုပို့ဆောင်ခဲ့ပါတယ်ခင်ဗျ။